ညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မေလ22ရက်ပုဒ်ထုံးနေ့ညနေခင်း6နာရီခွဲနဲ့9နာရီအထိစီစဉ်တွေကိုလိုင်းဒိုမီတာ1925ရုပ်ကနေတိုက်ထိုးရနေပါပြီ။ကျွန်မနန်းလောက်ပါဒီကနေ့စီစဉ်မှုဖြစ်တာဝန်ယူသင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမဆုမြတ်မုံနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။အင်ဒိုနီးရှားမှာရုပ်ောက်ပွဲကြလက်ကိုကန့်ကွက်သူတွေနဲ့ရဲတပ်ဖွဲ့ကြားရုံးဝင်းဆန်ခတ်ဖြစ်ပြီးလူ6ဦးထက်မနည်းသေဆုံးပါတယ်။မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကအမေရိကန်ဒုသမတဟောင်းဂျိုးဘိုက်တန်ကိုအပြင်းထန်ဝေဖန်ပြောဆိုပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမှအမင်းကြီးဟာဘူးဒီတော်နဲ့မောင်တော်မှဒေသခံတွေနဲ့တွေ့ဆုံပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမှအမင်းကြီးဖိလစ်ပိုဂရန်ဒီရဲ့မြန်မာခီးစဉ်နဲ့ပတ်သက်ပြီးတော့ကြားဖို့ရှိတာကတော့
ကုလသမဂ္ဂတာဝန်ရှိတဲ့ UNHCR ရဲ့အကြီးအကဲတယောက်အနေနဲ့သိရှိသွားပြီးတော့လိုအပ်တဲ့ကျွန်တော်တို့ပတ်ပုတ်ကူညီမှုတွေဆေးဝါးတွေစားမ
ိုက်ကမန်အမျိုးသားတိုးတက်ရေးပါတီရဲ့ဗဟုကော်မတီဝင်ဦးတင်ွေပြောသွားတာပါနောက်ပိုင်းမှာအပြည့်စုံတင်ပြပေးပါမယ်ဒါအပြင်အမေရိကန်မှာကျင်းပတဲ့နိုင်ငံတကာလူငယ်သိပ်ပံပြိုင်ပွဲမှာဝင်ပြိုင်နိုင်ရေးနိုင်ငံမဲ့ဖြစ်နေတဲ့မြန်မာနိုင်ငံပေါ်ရှမ်းတိုင်းရင်သူကိုထိုင်းကနိုင်ငံသားပေးအပ်ခဲ့ပြီးတော့အောင်ပွဲနဲ့ပြန်လာနိုင်ခဲ့တဲ့သတင်းနဲ့အတူရခိုင်ပြည်နယ်မြောက်ဦးဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့ကြားရက်ဆက်တိုက်ပွဲဖြစ်ပွားပြီးတော့လူသေဆုံးနေတဲ့သတင်းတွေကိုကြားမှာပါအခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တဲ့ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မတို့ကပြောပြပေးပါအောင်ရှင
်အင်ဒိုနီးရှားနိုင်ငံရဲ့ဒီမိုကရေစီနှိကျလုပ်ငန်းစဉ်ကိုဟန်တာနှောက်ယှက်တဲ့ဘယ်သူကမှမဆိုတိခတ်မှာမဟုတ်ဘူးလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်ရတဖွဲ့နဲ့ပရာဘိုဘိုဆူဘီယန်တိုကိုထောက်ခံသူတွေကြားပြိပခဖြစ်တာကြောင့်လူသေဆုံးရတဲ့အထိဖြစ်ပြီးတဲ့နောက်မစ္စတာဝီဒိုဒိုကအဲ့လိုပြောတာပါကြီးရဘိုဂျိုဂျီအောင်ဆူဘီယန်တိုဟာသမ္မတရွေးကောက်ပွဲမှာမစ္စတာဝီဒိုဒိုကိုရှုံးနိမ့်ခဲ့တာပါဒီကနေ့ရုံးဝင်းဆန်ကပ်ဖြစ်တာကနေလူ6ဦးထက်မနည်းသေဆုံးပြီး200ကျော်ဒဏ်ရာရတယ်လို့ဂျကာတာမြို့တော်အုပ်ချုပ်ရေးမှူးကပြောပါတယ်။ယူကော့ဘွဲမှနိုင်ရထားတဲ့သမရဝီဒိုတို့ကအထူးသဖြင့်အင်ဒိုနီးရှားကိုဖျက်ဆီးမဲ့သူတွေတမကအဒီကယုံတွေဖြစ်ဖို့ဘယ်လိုနည်းနဲ့မှခွင့်ပြုမှာမဟုတ်ဘူးလို့သတင်းတော်တွေကိုပြောပါတယ်။ဒါ့အပြင်ရဲတပ်ဖွဲ့နဲ့စစ်တပ်ဟာဥပဒေနဲ့အညီတင်းတင်းကြပ်ကြပ်အရေးယူလှုပ်ဆောင်မှာဖြစ်တယ်လို့လည်းဆိုပါတယ်။အခုကာလဟာရမဒန်ဥပုသ်ကာလဖြစ်ပြီးဘာသာရေးအရအထွတ်အမြတ်ကာလမျိုးမှာရုံးဝင်းဆန်ကပ်မဖြစ်အောင်ရှောင်ရှားသင့်တဲ့အတွက်လူစုခွဲခြားဖို့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကစူးစမ်းနားချခဲ့ပေမဲ့မလိုက်နာခဲ့ကြဘူးလို့အာဏာပိုင်တွေကပြောပါတယ်။ရဲတပ်ဖွဲ့အိတ်ဆောင်တစ်ခုနဲ့မော်တော်ယာဉ်တွေကိုတောင်ဆန္ဒပြသူတွေကမီးတင်ရှို့ခဲ့ကြပါတယ်။အဆိုမှာရဲတပ်ဖွဲ့ကမြေရီယုံပုံသွင်းပြီးဆန္ဒပြသူတွေကိုလူစုခွဲလိုက်တာပါ။အ
ီရန်နိုင်ငံရဲ့ရန်အန်ဒီယာတွေနဲ့ပတ်သက်လို့အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးတာဝန်ရှိသူတွေကအထက်နဲ့အောက်လွှတ်တော်အမတ်တွေအားလုံးကိုအင်္ဂါနေ့ကရှင်းလင်းပြောကြားခဲ့ပြီးတဲ့နောက်အန်ဒီယာအဆင့်ပေါ်လွှတ်တော်အမတ်တွေကြားမှသဘောထားကွဲပြားနေကြပါတယ်။နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကာကွယ်ရေးယာယီဝန်ကြီးပက်ချန်နဟန်နဲ့ပူတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့တိုကလွှတ်တော်အမတ်တွေကိုဒီကပိတ်ရှင်းလင်းပြခဲ့တာပါသူတို့ရှင်းလင်းပြောပြတာအရင်ကနဲ့မတူပဲအမေရိကန်အကျိုးစီးပွားတွေနဲ့အမေရိကန်အမှုတန်းတွေအပေါ်အီရန်တိုက်ခိုက်မဲ့ရန်ကအင်မတန်ကြီးမားတယ်လို့ Republican အထက်လွှတ်တော်အမတ် Lindsey Graham ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်အီရန်နဲ့အီရန်ရဲ့အစွဲအပွားတွေဘက်ကရန်စမှုတွေကစိုးရိမ်စရာကောင်းတယ်လို့ Republican အမတ်တော်တော်များများကပြောကြပေမဲ့ Democrat အမတ်တွေရဲ့အမြင်ကတော့ကွဲပြားနေပါတယ်။အရှေ့လေပိုင်းဒေသမှာတင်းမာမှုတွေပြင်းထန်လာအောင်အီရန်ကလုပ်နေတယ်ဆိုတဲ့ပြောကြားမှုတွေအတိုင်းလက်ခံနိုင်လောက်တဲ့အထောက်အထားတစ်ခုမှမတွေ့ရဘူးလို့ Democrat အောက်လွှတ်တော်အမတ် Jerry Connelly ကပြောပါတယ်။အီရန်ရဲ့ရန်စတဲ့လုပ်ရကြောင်းလို့ဆိုပြီး American စစ်သည်မော့နဲ့တိုက်ခိုက်ရေးအဖွဲ့တွေကိုအရှေ့လေပိုင်းဒေသကို American အစိုးရကဆေလွှတ်ထားပါတယ်။
အမေရိကန်ဒုတိယသမ္မတဟောင်းဂျိုးဘိုက်တန်ဟာ9နှစ်သားလောက်ပဲအသိဉာဏ်ရှိသူဉာဏ်ရည်နှိမ့်တဲ့အယူတယောက်ဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံမှသတင်းဌာနကဒီကနေ့အပြင်းထန်ပုတ်ကတ်ပြောဆိုပါတယ်။ဒါဟာ2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးမြောက်ကိုရီးယားနိုင်ငံရဲ့ပထမဆုံးအထင်ရှားပြောဆိုချက်ပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်းကိုလူဆိုးတယောက်အာဏာရှင်တယောက်ဖြစ်မစ္စတာဘိုက်တန်ကမကြသေးခင်ကပဲတုံ့တုံပြောဆိုခဲ့တဲ့ပေါ်မြောက်ကိုရီးယားဆိုရပိုင် KCNA သတင်းဌာနရဲ့ဆောင်းပါးတစ်ပုဒ်မှာဝေဖန်ထားတာပါ။ဘိုင်ဒန်ဟာရှေ့လျားတဲ့လေလုံးတွေနဲ့ DBRK ခေါင်းဆောင်ကြီးကိုပုံပန်ပုတ်ခတ်ပြောဆိုခဲ့တယ်လို့ KCNA ဆောင်းပါးမှာရေးထားပါတယ်။ DBRK ဆိုတာကတော့မြောက်ကိုရီးယားနိုင်ငံရဲ့တရားဝင်အတူကောက်အမည်ပါ။သူပြောတာဟာလူတစ်ယောက်အနေနဲ့ဆိုရင်တော့မှမူလာဒန်းအဆင့်ဉာဏ်ရည်နှိမ့်ကြသူတစ်ယောက်ရဲ့အလေအညာစကားတွေပါပဲ။နိုင်ငံရေးသမားတစ်ယောက်ရဲ့အဆင့်ဆိုတာတော့ထက်စဉ်းစားဖို့တော့မလိုပါဘူးလို့လည်းရေးထားပါတယ်။ဒီဆောင်းပါးမှာဒေါ်နယ်ထရန့်ကိုတရားဝင်ထောက်ခံမှုပြတဲ့သဘောမျိုးတော့မပါပါဘူး။မြောက်ကိုရီးယားကိုအုပ်ချုပ်လာတဲ့ကင်မီသားစုကိုဝေဖန်ပြောဆိုတဲ့ကမ္ဘာခေါင်းဆောင်တွေကိုမြောက်ကိုရီးယားသတင်းမီဒီယာတွေကတုံ့ပြန်ဝေဖန်လေးရှိပါတယ်။2020ပြည့်နှစ်သမ္မတရွေးကောက်ပွဲအကြိုလက်ရှိချိန်မှာထွက်ထားတဲ့လူလူသဘောထားစစ်တမ်းတွေအရဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်ဟာဒီမိုကရက်တစ်ပါတီတွင်တခြားပြိုင်ဘက်တွေကိုရောသမ္မတထရမ့်ကိုပါအသာစီးရနေပါတယ်။
အမေရိကန်လုပ်ငန်းတွေနဲ့စီးပွားရေးမလုပ်ရတဲ့စည်ရင်တွေဟွာဝေကိုအမေရိကန်အစိုးရကထဲသွင်းကန့်သတ်ခဲ့တဲ့အပေါ်တရုတ်အစိုးရဘက်ကလက်တုံ့ပြန်ဆောင်ရွက်မှာကိုအင်မတန်စိုးရိမ်နေလို့တရုတ်နိုင်ငံကအမေရိကန်စီးပွားရေးလုပ်ငန်းတွေကိုကိုစားပြုတဲ့ကုန်သည်ကြီးများအဖွဲ့ကဒီကနေ့ပြောကြားလိုက်ပါတယ်တရုတ်နိုင်ငံဆိုင်ရာအမေရိကန်ကုန်သည်ကြီးများအဖွဲ့ဝင်တဝက်လောက်နီးပါးဟာတရုတ်အစိုးရရဲ့စစ်ဆေးရေးဝင်မှုအကောက်ခွန်ကင်းရှင်းကြောင်းအထောက်အထားနှောင့်နှေးမှုခွင့်ပြုချက်လိုင်စင်ထောက်ခံမှုရဖို့ကြံကြာမှုစတဲ့အခက်အခဲတွေကြုံတွေ့နေရတယ်လို့ပြောပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားအပြန်အလှန်ကုန်သွယ်ခွင့်တွေတိုးမြင့်ကောက်ခံနေကြတဲ့အတွက်တရုတ်နိုင်ငံထဲမှာထုတ်လုပ်ရေးလုပ်ငန်းတွေလုပ်နေကြတဲ့အမေရိကန်လုပ်ငန်းတော်တော်များများသူတို့ရဲ့လုပ်ငန်းတွေကိုတခြားနိုင်ငံမှာပြောင်းရွှေ့ဖို့စဉ်းစားနေကြတယ်လို့သဘောထားစစ်တမ်းမှာတွေ့ရတဲ့အကြောင်းကိုလည်းတရုတ်နိုင်ငံဆိုင်ရာအမေရိကန်ကုန်သည်ကြီးများအသင်းကပြောပါတယ်အမေရိကန်ဖက်နက်ထုတ်လုပ်ရေးနဲ့လက်လီအယောင်လုပ်ငန်းစုစုပေါင်း190ကျော်ကလည်းသွင်းကုန်ခွန်တိုးမဲ့တရုတ်ကုန်ပစ္စည်းတွေထဲမှာဖက်နက်တွေကိုကင်းလွတ်ခွင့်ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတိုက်တွန်းခဲ့ကြပါတယ်။တရုတ်ကသွင်းလာတဲ့ဖက်နက်တွေအပေါ်25ရာခိုင်နှုန်းအခွန်ကောက်ခံမဲ့သမ္မတရဲ့အဆိုပြုချက်ကသူတို့ရဲ့ကုန်ပစ္စည်းတွေကိုဝယ်ယူအားပေးနေကြသူတွေတွေသူတို့ရဲ့လုပ်ငန်းတွေအပြင်အမေရိကန်စီးပွားရေးလုပ်ငန်းတစ်ခုလုံးကိုပါအကြီးအကျယ်ထိခိုက်လိမ့်မယ်လို့Footwear Distributors and Retailers of America အသင်းကြီးကသမ္မတ Trump စီကိုအင်္ဂါနေ့ကစာရေးသားပေးပို့ခဲ့ကြပါတယ်။အဲ့ဒီအသင်းထဲမှာ Nike, Adidas, Under Armour လို့ကဘာကျော်တဲ့ဖက်နက်လုပ်ငန်းတွေပါဝင်ပါတယ်။ American ဖက်နက်လုပ်ငန်းတွေကဒေါ်လာ 17.4 ဘီလီယံတန်ဖိုးလောက်ရှိတဲ့ဖက်နက်တွေကိုတရုတ်နိုင်ငံကနေပြီးခဲ့တဲ့နှစ်သုံးကတင်သွင်းခဲ့ပါတယ်။တချို့လုပ်ငန်းတွေကတော့သူတို့ရဲ့ဖက်နက်ထုတ်လုပ်မှုတွေကိုဗီယက်နမ်၊ကမ္ဘောဒီးယားစတဲ့တရုတ်မဟုတ်တဲ့နိုင်ငံတွေပြောင်းပြီးတော့ထုတ်လုပ်လာကြပါတယ်။
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068 9လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE ကနေဗိုလ်တုညနေဘက်သတင်းတွေကိုဒါရိုက်ဆက်လက်ပြပြနေပါတယ်။မြန်မာနိုင်ငံမှာငားရကြခီးစဉ်နဲ့ရောက်နေတဲ့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာမေလ27ရက်အင်္ဂါနေ့မှာဘူဒီတောင်နဲ့မောင်တော်မြို့နယ်တွေကကြေးရွာတွေကိုတွားရောက်လည်လာခဲ့တယ်လို့အစိုးရကဒီကနေ့သတင်းထုတ်ပြန်ထားပါတယ်။ရွာမဂုံနာကြေးရွာ၊ရန်အောင်မြင်ပုံတော်ကြီးကျောင်း၊ဖားဝုချောင်းကြေးရွာမူလာရန်လွန်ကျောင်း၊ပန်းတော်ပြင်အလဲရွာနဲ့ပန်းတော်ပြင်ရွာသစ်တွေကိုသွားပြီးဒေသခံတွေအစ္စလမ်ဘာသာဝင်တွေနဲ့တွေ့ဆုံတယ်လို့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မစ္စတာဂရန်ဒီဟာမြန်မာနိုင်ငံကိုရောက်လာတဲ့မေလ20ရက်နေ့ကတည်းကရခိုင်ပြည်နယ်ကိုသွားတာဖြစ်ပြီးနောက်ပိုင်းရက်တွေမှာအစိုးရဖွဲ့အကြီးအကဲတာဝန်ရှိသူတွေနဲ့နေပြည်တော်မှာတွေ့ဆုံမှုရှိတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။အခုခီးစဉ်ကိုဒီနေ့အစောပိုင်းမှာကလေးကစီစဉ်ခဲ့တာဖြစ်ပေမဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်လာတဲ့အတွက်အစိုးရကရွှေ့ဆိုင်းထားခဲ့တာပါဒုက္ခသည်ဆိုင်ရာမဟာမင်းကြီးရဲ့ဒီခီးစဉ်ဟာမြန်မာနိုင်ငံဒုတိယခီးစဉ်ဖြစ်ပြီး2018ခုနှစ်ဇူလိုင်လတုန်းကပထမအကြိမ်လာခဲ့ဥပါတယ်အသက်62နှစ်အရွယ်အီတလီနိုင်ငံသားဖိလစ်ပိုဂရန်ဒီဟာ2016ခုနှစ်ဇန်နဝါရီလတရနေ့ကစပြီးဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖြစ်တာဝန်ထမ်းဆောင်နေတာဖြစ်ပါတယ်
EU ဥရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်ပြီးတဲ့နောက်နှစ်ဖက်လိုက်နိုင်ရမယ့်သဘောတူညီမှုအသစ်တွေကိုဝန်ကြီးချုပ်ထရီဇာမေဒီကနေ့လွှတ်တော်ကိုတင်ပြဖို့ရှိပါတယ်။ဗြိတိန်နှုတ်ထွက်တဲ့မတဲ့လွှတ်တော်အမတ်တွေကြားဆန္ဒသဘောထားကောက်ခံရေးပါဝင်တဲ့အချက်လက်အသစ်တွေကိုအင်္ဂါနေ့တုန်းကဝန်ကြီးချုပ်မေကအသိပေးပြောကြားပါတယ်။ဗြိတိန်နှုတ်ထွက်ရေးရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့အခြေအနေကိုအဆုံးသတ်ဖို့နောက်ဆုံးအကြိမ်ခွင့်ရေးဖြစ်ပြီးတော့ဒါမှမဟုတ်ရင်ဗြိတိန်နှုတ်ထွက်ရေးဖြစ်လာဖို့ခက်ခဲလိမ့်မယ်လို့ဝန်ကြီးချုပ်မေကပြောပါတယ်။EU နဲ့ဗြိတိန်အစိုးရကြားရရှိထားတဲ့နှုတ်ထွက်ရေးသဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာ3ချိန်ပယ်ချခံခဲ့ရပြီးတဲ့နောက်4ချိန်မြောက်မဲခွဲတဲ့အခါမှာထောက်ခံမှုရဖို့ဝန်ကြီးချုပ်ကစ조사နေတာပါပယ်ချထားတဲ့သဘောတူညီမှုဟောင်းကိုအစ်စ်လိုပုံဖန်ထားတဲ့အတွက်လက်မခံနိုင်ဘူးလို့အတိုက်ခံလေဘာပါတီခေါင်းဆောင်ဂျယ်ရမီကော်ဗင်ကပြောကြားခဲ့ပါတယ်သဘောတူညီမှုအစ်စ်ရဖို့အစိုးရနဲ့လေဘာပါတီကြားဆွေးနွေးခဲ့ပေမဲ့လည်းမအောင်မြင်ပါဘူးဝန်ကြီးချုပ်ရဲ့ Conservative Party လွှတ်တော်အမတ်တချို့ကလည်းဝန်ကြီးချုပ်ရဲ့အဆိုပြုချက်အစ်စ်တွေကိုလက်မခံနိုင်ဘူးလို့ပြောနေကြပါတယ်ကုံသွေးဆိုင်ရာသဘောတူညီမှုတွေနဲ့မြောက်ပိုင်းအိုင်ယာလန်နဲ့နယ်စပ်အတားအဆီးကိစ္စတွေအပေါ်မှာအထူးကသဘောထားကွဲနေကြတာဖြစ်ပါတယ်
စီးရီးယားသမ္မတဘာရှာအာဆတ်အစိုးရဟာဓာတုလက်နက်တွေကိုအသုံးပြုနေနိုင်ခြေရှိတဲ့အရေးအယောင်တွေတွေ့နေရတယ်လို့အမေရိကန်ပြည်ထောင်စုကပြောပြီးအဲလိုအသုံးပြုတာကိုရပ်ဆိုင်းဖို့တတိပေးလိုက်ပါတယ်စီးရီးယားနောက်ပိုင်းမှာအင်္ဂါနေ့ကကလိုရင်းတန်းငွေနဲ့တက်ခိုက်တယ်လို့ဆိုတဲ့ဖြစ်ရရဲ့နောက်ကွယ်မှာစီးရီးယားတပ်ဖွဲ့တွေပါနေတယ်လို့ယူဆရတဲ့အကြောင်းအမေရိကန်နိုင်ငံသားဌာနကအင်္ဂါနေ့မှာပြောပါတယ်အဲဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တာဝန်ရှိသူတွေကအချက်လက်တွေစုဆောင်းနေတယ်လို့နိုင်ငံသားဌာနပြောခွင့်ရအမျိုးသမီးကပြောပါတယ်ဒါပေမဲ့အာဆတ်အစိုးရကဓာတုလက်နက်တွေကိုအသုံးပြုရဲဆိုရင်အမေရိကန်ရဲ့မဟာမိတ်တွေကချက်ချင်းတင့်လျော်လို့တုံ့ပြန်သွားမယ်လို့လည်းဆိုပါတယ် အဒလစ်ဒေတာမှာအကြမ်းတမ်းပေါင်းများစွာကိုကာကွယ်ဖို့အပြစ်ခတ်ချက်ဆက်ထားတဲ့ကိုချုပ်ဖော်ပြီးတက်ခိုက်တာတွေကြောင့်ပျက်စီးမှုတွေရှိနေပါတယ
်။ဖိလစ်ပိုင်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကကျင်းပခဲ့တဲ့လွှတ်တော်သက်တမ်းဝဲရွေးကောက်ပွဲရလဒ်တွေဒီကနေ့ကျင်းပတာမှာသမရရော်ဒရီဂိုဒူတာတေးရဲ့မဟာမိတ်တွေကအထက်လွှတ်တော်အမတ်နေရာအများစုအနိုင်ရခဲ့ကြပါတယ်။အထက်လွှတ်တော်အမတ်24နေရာမှာလက်လက်နေရာ12နေရာအတွက်အနိုင်ရသွားကြသူတွေထဲမှာအရင်အာနာရှင်ဟောင်းဖာဒီနန်မာကော့စ်ရဲ့တမီးဖြစ်သူဂျိုးဆက်ဖာမာကော့စ်အငင်းပွားစရာမူရစေးတိုက်ဖြတ်ရေးစီမံကိန်းကိုဥဆောင်သူရဲချုပ်ရော်နယ်ဒယ်လာရိုစာသမရရဲ့အကြံပေးခရစ္စတိုဖာဂိုးကိုပါဝင်ပါတယ်အနိုင်ရတဲ့လွှတ်တော်အမတ်12ယောက်ထဲမှာ2ယောက်ကပဲအစိုးရရဲ့ဩဇာလွှမ်းမိုးမှုလွတ်ကင်းသူတွေဖြစ်တယ်လို့ပြောနေကြပါတယ်အခုလိုသမရကိုထောက်ခံသူအများစုလွှတ်တော်အမတ်တွေဖြစ်လာတဲ့အတွက်သေတံပြန်လည်ကျင့်သုံးရေးနဲ့ဖွဲ့စည်းပုံပြင်ဆင်ရေးလို့သမရဒူတာတေးရဲ့အစီအစဉ်တွေကိုလက်တွေ့အကောင့်ထဲပေါ်နိုင်ဖို့အတွက်အခြေအနေပေးသွားပြီလို့နိုင်ငံရေးအကဲခတ်တွေကပြောပါရယ်စကားကြမ်းကြမ်းတန်တန်ပြောရတဲ့လို့အငင်းပွားစရာမူရစေးနှိမ်နှင်းရေးစီမံကိန်းတွေကြောင့်သမရဒူတာတေးအပေါ်နိုင်ငံတကာမှာဝေဖန်စရာဖြစ်နေပေမဲ့လည်းနိုင်ငံထဲမှာတော့အခွင့်အူးကနိုင်ငံရေးသမားတွေအပေါ်စိတ်ပြတ်နေကြတဲ့ပြည်သူလူထုရဲ့ထောက်ခံမှုကြဲကြဲပြန့်ပြန့်ရရှိထားပါရယ်
နောက်ဆုံးရသတင်းတွေကိုခုကြကြောသိနေမှဆုမျက်မွန်တို့ကပြောပြပေးခဲ့တာပါရှင်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်အမေရိကန်ဗီဇာညှင်းပယ်ခံရပြီးတဲ့နောက်မှာနိုင်ငံမဲ့အဖြစ်ကနေထိုင်းနိုင်ငံသားအဖြစ်အသိမှတ်ပြုခံခဲ့ရတဲ့မြန်မာနိုင်ငံပေါ်ရှမ်းတိုင်းရင်းသူတို့ဟာအမေရိကန်ပြည်ထောင်စုမှာကျင်းပတဲ့နိုင်ငံတကာလူငယ်သိပ်ပံပြိုင်ပွဲမှာအထူးဆုရရှိခဲ့ပါတယ်ဒီပြိုင်ပွဲမှာဝင်ပြိုင်ခွင့်ရဖို့အတွက်အမေရိကန်ဗီဇာရဖို့ကြိုးစားတဲ့အချိန်မှာနိုင်ငံမဲ့တယောက်ဖြစ်နေတဲ့အတွက်အခက်အခဲကြုံခဲ့ရသလိုနောက်ဆုံးထိုင်းအစိုးရကနိုင်ငံသားအဖြစ်အသိမှတ်ပြုပေးခဲ့တာကြောင့်အခုလိုအမေရိကန်မှာတွားရောက်ရှင်ပြိုင်ခွင့်ရခဲ့တာပါအခုတော့အောင်ပွဲနဲ့အတူထိုင်းနိုင်ငံကိုပြန်ရောက်လာခဲ့တဲ့အကြောင်းမှအေးအေးမာကသတင်းပေးပို့ထားပါတယ
်အမေရိကန်နိုင်ငံအဲရီဇိုနာပြည်နယ်ဖီနစ်မြို့မှာကျင်းပနေတဲ့ Science Project Competition Intel ISES 2019နိုင်ငံတကာလူငယ်သိပ်ပံပြိုင်ပွဲစုကိုတွားရောက်ရှင်ပြိုင်ဖို့သွားခဲ့တဲ့ထိုင်းနိုင်ငံမြောက်ပိုင်းချင်းရန်ခရိုင်ကရှမ်းတိုင်းရင်းသူတွေနန်းဖိတ်ပညာဟာနိုင်ငံမဲ့ဖြစ်တာကြောင့်အမေရိကန်နိုင်ငံကဗီဇာပေးဖို့အတွက်အစောပိုင်းကညှင်းပယ်ခံခဲ့ရသူပါ။ဒါပေမဲ့ပြိုင်ပွဲဝင်ငန်းဒီ2ရက်ခန့်အလိုမေလ10ရက်နေ့မှာပဲထိုင်းနိုင်ငံကနိုင်ငံသားဖြစ်အသိမှတ်ပြုပေးခဲ့ပြီးတဲ့နောက်မှာပဲထပ်လျှောက်ခဲ့ပြီးအမေရိကန်နိုင်ငံကိုတွားရောက်ရှင်ပြိုင်ခွင့်ရခဲ့ပါတယ်။နိုင်ငံတကာလူငယ်သိပ်ပံပြိုင်ပွဲမှာကမ္ဘာတဝန်းကသိပ်ပံတဲ့နည်းပညာကျောင်းသားအဖွဲ့တွေဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးစုရှစ်စုပေးခဲ့ရမှာနန်းဖက်ပညာပါဝင်တဲ့စိုက်ပျိုးရေးနဲ့နည်းပညာအဖွဲ့ကတော့မိုးကောင်ရေရှားဒေသမှာဆန်စပါးစိုက်ပျိုးရေးလုပ်တဲ့အခါမှာအပင်တွေမျိုးစေ့တွေအောင်မြင်အောင်ဆက်လက်ကြီးထွားရှင်သန်နိုင်အောင်ရာဘာတက်တော်တွေကနေအထောက်အကူရယူရေး project ကိုတင်ပြခဲ့ရမှာတော့ USAID ကပေးတဲ့အထူးစုဒေါ်လာ3,000ကိုနန်းဖြစ်လို့အတင်းကရရှိသွားခဲ့ပါတယ်ဒီစုရရှိခဲ့တာနဲ့ပတ်သက်လို့ရှမ်းတိုင်းရင်းသူလေးနန်းဖြစ်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်ကျမတို့အခုလိုမျိုးဒီစုကိုရခဲ့တာဟာပြိုင်ပွဲဝင်နိုင်ရေးအတွက်ကြိုးပမ်းပေးခဲ့ကြတဲ့ဆရာဆရာမတွေနဲ့ဝိုင်းဝန်းကူညီခဲ့ကြတဲ့လူကြီးတွေကိုလည်းကျေးဇူးတင်ပါတယ်တကယ်တော့ဒီပြိုင်ပွဲဟာထင်သလောက်မလွယ်ကူသလိုဘာသာစကားဆိုင်ရာအခက်အခဲတွေလည်းကျမတို့မှာရှိခဲ့ပါတယ်လာပြီးတော့ဝင်ရောက်ရှင်ပြိုင်ကြသူတွေဟာလည်းနိုင်ငံတကာကအတော်ဆုံးကျောင်းသားတွေဖြစ်တာကြောင့်ကျမတို့အနေနဲ့အခက်အခဲတွေအများကြီးကိုကျော်လွှားခဲ့ရတာပါထိုင်းနိုင်ငံလူငယ်မျိုးဆက်တွေဟာနိုင်ငံတကာမှာရှင်ပြိုင်နိုင်တဲ့အဆင့်ရှိတယ်လို့ပညာရေးမှာလည်းထူးချွန်တဲ့သူတွေရှိတယ်ဆိုတာကိုကမ္ဘာကသိသွားတဲ့အတွက်ကျမအနေနဲ့ဝမ်းသာပါတယ်ဆိုပြီးပြောသွားခဲ့ပါတယ်။သူမကတော့ရှမ်းတိုင်းရင်းသားမိဘနှစ်ပါးကမွေးဖွားခဲ့တဲ့နိုင်ငံမဲ့ကလေးဖြစ်ပါတယ်။သူမဟာပြိုင်ပွဲမဝင်ခင်မှာအမေရိကန်နိုင်ငံကိုတွားရောက်ဖို့အတွက်နိုင်ငံမဲ့ဖြစ်နေတာကြောင့်ဗီဇာညှင်းပယ်ခံရပါတယ်။သူမလိုပဲထိုင်းတောင်ပိုင်းရနောင်းမြို့ကယွန်းရက်ဒီပီယဖတ်ဆိုတဲ့အထက်တန်းကျောင်းသူတွေကလည်းအမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပမဲ့ Venus Olympic လူငယ်သိပ်ပံပြိုင်ပွဲကိုတွားရောက်ရှင်ပြိုင်ဖို့အတွက်အရွေးခံထားရပေမဲ့ရွှေပြောင်းလိုသမားမိဘနှစ်ပါးကမွေးဖွားပြီးနိုင်ငံမဲ့ကလေးဖြစ်တာကြောင့်ဗီဇာညှင်းပယ်ခံထားရတာပါဒီနောက်မှာတော့ထိုင်းဆိုရကမေလ10ရက်နေ့မှာပဲသူတို့ကိုထိုင်းနိုင်ငံသားပေးခဲ့ပြီးနိုင်ငံကုလက်မှတ်တွေလုပ်ပေးခဲ့တာကြောင့်နှစ်ဦးစလုံးဟာနိုင်ငံတကာပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်နိုင်ဖို့အတွက်ဗီဇာတွေအခက်အခဲမရှိဘဲအခွင့်အရေးတွေရရှိသွားခဲ့တာဖြစ်ပါတယ်။ထိုင်းဆိုရဟာပြီးခဲ့တဲ့နှစ်တုန်းကတော့ထိုင်းနိုင်ငံမဲဆိုင်မျိုးက ပြန်လွန်လိုက်ကိုအတွင်းကသတင်းပတ်နဲ့ချီပြီးပိတ်မိခဲ့ပြီးပြန်လည်လွတ်မြောက်လာခဲ့တဲ့တောဝက်ဘောလုံးအတင်းဝင်နိုင်ငံမဲ့ဖြစ်နေတဲ့မြန်မာတိုင်းရင်းသားနယ်ပွားလူငယ်၃ဦးနဲ့ဘောလုံးနီးပြတူဦးကိုလည်းနိုင်ငံသားအဖြစ်အသိမှတ်ပြုပေးခဲ့ပါတယ်ရှင်
မအေးမှာပါရှင်အခုတော့ကုလသမဂ္ဂမဟာမင်းကြီးရဲ့မြန်မာစီခရီးစဉ်သတင်းပဲဆက်ရအောင်ပါဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့မြန်မာပြည်ခရီးစဉ်အတွင်းအရင်ဆုံးစီရေးမတည်ငြိမ်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကိုဦးစားပေးအလေးထားတွားရောက်ခဲ့တဲ့အပေါ်ကြိုးဆိုကြောင်းနဲ့လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်လိမ့်မယ်လို့မျှော်လင ဒုက္ခသည်တွေအရေးဆွေးနွေးနိုင်ခဲ့မယ်လို့မျှော်လင့်ကြောင်းရွင်ဂျာဒုက္ခသည်တွေကပြောပါတယ်မဆုမုံကတင်ပြထားပါတယ
်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီရဲ့ရခိုင်ပြည်နယ်ခီးစဉ်တွင်မှာတော့ဘူဒီတော်မောင်းနှုံးကိုတွားရောက်ခဲ့ပြီးတော့ရခိုင်ဒုက္ခသည်တွေပန်းတော်ပြင်ကမွတ်စလင်တွေပါဝင်ဒေသခံတွေနဲ့တွေ့ဆုံခဲ့ပြီးတော့သူတို့ရင်ဆိုင်နေရတဲ့အကြက်တဲတွေတောက်တုံးရင်ပါဝင်လိုအပ်နေတဲ့လူသားချင်းစာနာမှုအခက်အခဲတွေကိုကူညီပေးနိုင်ရေးဆွေးနွေးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်အခုလိုမျိုးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဟာ9ရက်ကြာသူ့ရဲ့မြန်မာပြည်ခီးစဉ်စတင်ချိန်မှာပဲလူမျိုးရေးဘာသာရေးစံတဲ့ပြည်ပခါတွေဖြစ်ပွားခဲ့ရာလက်ရှိမှာလည်းစီးရင်တက်မှမှုတွေဖြစ်နေဆဲဖြစ်တဲ့ရခိုင်ပြည်နယ်ကိုပထမဆုံးအလေးပေးတွားရောက်ခဲ့တဲ့အပေါ်ကြိုဆိုကြောင်းကမန်မျိုးသားတိုးတက်ရေးပါတီရဲ့ဗဟိုကော်မတီဝင်ဦးတင်ွေကပြောပါတယ
်။သမဂ္ဂလူသားချင်းစာနာပြီးတော့လာကြောက်အောင်စုံစမ်းနေဆိုတော့ကြိုးစိုးရမှာပါကျွန်တော်တို့ကလေ။နောက်တစ်ခုကပုံရေးတွေမှာဖြစ်နေတဲ့အနေအထားတွေကိုဝင်ဆင်းပြီးတော့ဒါလိုက်ပြီးစုံစမ်းတဲ့အခါကျတော့လက်ရှိပဂရိအခြေအနေကိုလည်းဒါသူ့အနေနဲ့သိသွားတဲ့အခါကျတော့ဘယ်လိုကူညီဆောင်ရွက်ပေးရမလဲ။ရခိုင်ပြည်သားတွေရဲ့အခုလက်ရှိစစ်ဘေးစစ်ချောင်းအနေထားတွေရောနောက်တစ်ခါ2019မှာဖြစ်ခဲ့တဲ့တစ်ဖက်နိုင်ငံကိုထွက်သွားတဲ့လူတွေရဲ့အနေထားရောပြည်ပြင်းမှာအနေထားကိုဟိုဒါသူစစ်စစ်ကြကြသိသွားမဲ့အနေထားဖြစ်ပါတယ်ဒီပုံမှာတော့ကျွန်တော်တို့လိုအပ်တဲ့အခုအမည်လေးကိုသူ့အနေနဲ့လည်းပေးနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ဗျဒါကိုကျွန်တော်တို့ကကြိုးစားပါတယ်ဗ
ျအခုလိုမျိုးဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးအနေနဲ့မတူကွဲပြားတဲ့လူမှုအတိုင်းဝိုင်းကသူတွေနဲ့တွေ့ဆုံခဲ့တယ်လို့လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲကမန်မျိုးသားတဦးဖြစ်တဲ့ဦးတင်ွေကပြောပါတယ
်ကုလသမဂ္ဂနဲ့ပတ်သက်ပြီးတော့ကြီးကဲ့တယောက်အနေနဲ့အခုလိုလာရောက်တဲ့ဟာကကျွန်တော်တို့ဟိုမတူကွဲကြတဲ့တစ်ဖက်နိုင်ငံကိုကျွန်တော်တို့ဟိုခိုးလုံရောက်ရှိသွားကြတဲ့မွတ်စလင်အတိုင်းဝိုင်းရတော့နှုတ်နှစ်ဖက်အကျိုးရှိမဲ့အနေအထားတွေကိုအလုံးတစ်ခုဖြစ်အောင်ပုံပေါ်ဖို့လည်းရောက်လာတယ်လို့ကျွန်တော်ဒီမှာယူဆပါတယ်အဲ့တော့နောက်တစ်ခါကျွန်တော်တို့ရခိုင်ပြည်နယ်မှာကဒေသမတည်ငြိမ်မှုတွေအနေအထားတွေလက်ရှိဖြစ်ဘေးစစ်တမ်းအနေအထားတွေကလည်းတက်ရောက်မှုတွေရှိနေတဲ့အခါကျတော့ကုလသမဂ္ဂတာဝန်ရှိတဲ့ UNHCR ရဲ့အကြီးအကဲတယောက်အနေနဲ့သိရှိသွားပြီးတော့လိုအပ်တဲ့ကျွန်တော်တို့ပတ်ဖို့ကူညီမှုတွေဆေးဝါးတွေစားနပ်ရိက္ခာတွေလူသားချင်းစာနာမှုတွေကူညီတွေပေးရေးလုပ်ငန်းတွေမှာဟိုဒါအထောက်အကူဖြစ်ပြီးတော့အကျိုးရှိမယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ
်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဟာသူ့ရဲ့မြန်မာပြည်ခီးစဉ်မတိုင်ခင်ပြီးခဲ့တဲ့ဧပြီလဂုံပိုင်းတုန်းကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေစီတွားရောက်ခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်စခန်းတွေစီသူတွားရောက်ခဲ့တဲ့အချိန်မှာရိုဟင်ဂျာဒုက္ခသည်တွေဘက်ကကုလသမဂ္ဂဆိုင်ရာမဟာမင်းကြီးကိုသူတို့နေရရင်ပြန်တိုင်းရင်နောက်အခြေခံလူခွေရေးနဲ့နိုင်ငံသားတန်းတူအခွင့်အရေးရဖို့ကိစ္စတွေကိုမြန်မာပြည်ခီးစဉ်အတွင်းမြန်မာစိုးရတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံခြင်းဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေတောင်းဆိုခဲ့တဲ့အချက်တွေကိုဆွေးနွေးနိုင်ခဲ့လိမ့်မယ်လို့မျှော်လင့်ကြောင်းလဲရိုဟင်ဂျာဒုက္ခသည်ဦးအစ္စလမ်ကပြောပါတယ
်။ဘုရားဖေဖိုဂရန်ဒီကမြန်မာစိုးရနဲ့ကျွန်တော်ရိုဟင်ဂျာဒုက္ခသည်အရေးကြီးစာဆွေးနွေးမယ်လို့ကျွန်တော်ကမျှော်လင့်ပါတယ်ခင်ဗျာ။မြန်မာအစိုးရပေါင်းစုံတွေနဲ့တွေ့ဆုံတဲ့အချိန်မှာကျွန်တော်ရဲ့ဒုက္ခသည်အရေးကြီးစာရှင်းလင်းအောင်ဆောင်ရွက်ဖို့နောက်ကျွန်တော်ဒီလိုရတော့ကြပါရမနေ့ဆက်ဆံနေကြီးကိုကျန်လာရတဲ့ဆွန်ရပြပေါ်တဲ့မြမဆေးရနဲ့ဆင်းနေပြီးတော့အမြင်ဆုံးဆွန်ရနိုင်ရတဲ့ဆိုတော့မျောလင်းပါတယ်ခင်ဗျာ။နောက်ဆွန်နမဖြစ်ရလဲကျွန်တော်ရဲ့ reputation အမြင်ဆုံးစနိုင်အောင်ကျွန်တော်လည်းကောင်းဆင်ကြည့်ပါလေ။ဘာဖြစ်လို့ဆိုရင်ကျွန်တော်ရဲ့နေကြီးကိုကျွန်တော်ပြင်ကြည့်ပါလေ။နောက်ကျွန်တော်ပြန်တဲ့အချိန်မှာကျွန်တော်ရဲ့အတဲဘေးကြီးလုံးကျွန်တော်ရှိစေရမယ်။နောက်ကျွန်တော်ရဲ့ငကူရရှိခဲ့တဲ့မူလနိုင်ငံသားအခွင့်အရေးပြန်လည်ရရှိစေရမယ်ကျွန်တော်ရဲ့မူလအခြေရွာကိုပြန်လည်နေတောင်းပြန်ရှိစေဖို့အတွက် ကျွန်တော်ကတောင်းဆိုခြင်းပါတ
ယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်ခံမထားပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ကိုတိတ်ချောက်သွားကြတဲ့ဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်လည်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ခီးစဉ်အတွင်းမှာနိုင်ငံတော်ကြီးကဲတွေနဲ့တွေ့ဆုံဖို့နေပြည်တော်ကိုလည်းတွားရောက်ဖို့ရှိပါတယ်ရှင်
။မဆုမမရှင်ခုတော့ရခိုင်စီးအခြေအနေဖက်ဆက်ရအောင်ပါ။ရခိုင်ပြည်နယ်မြောင်းမြို့နယ်ဖက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားရက်ဆက်တိုက်ပွဲဖြစ်ပွားနေတယ်လို့ထိခိုက်ကြဆုံမှုတွေရှိခဲ့တယ်လို့နှစ်ဖက်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါရယ်ဒီမနက်မှာလဲမြောက်ဦးမြို့နယ်ဝေသာလီကျေးရွာဖက်မှာမြန်မာစစ်ကြောင်းကိုအေအေဖက်ကနေဘုံခွဲတိုက်ခိုက်ခဲ့တယ်လို့လဲဒေသခံတွေကပြောပါရယ်မနေ့ကပူတီတောင်မြို့နယ်ဖက်မှာဆက်လေသမားတို့တေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့တော့တပ်မတော်နဲ့အေအေအကြအပြန်အလှန်ဆွဆွဲပြောဆိုနေတာပါနိုင်ကုန်းအိမ်ကသတင်းပေးပို့ထားပါရယ်
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဝေသာလီကျေးရွာဘက်မှာတပ်မတော်စစ်ကြောင်းတစ်ခုကိုရခိုင်တပ်ဖွဲ့အေအေဖက်ကဒီကနေ့မိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ဝေသာလီကျေးရွာသားတို့ကပြောပါရယ်
ဝေသာလီဝင်းပေါက်မှာတက်ခွေကြီးတယ်ဝေသာလီဖျားကြီးအပေါက်မှာမိုင်းဆွေးတိုက်ခိုက်တာလို့ထင်တယ်တက်မတော်ကတော့တဲ့ဟာကိုသူကမိုင်းဆွေးတိုက်ခိုက်တယ်လို့ထင်တယ်ဝေသာလီကအနည်းငယ်ကဲရတယ်ခင်နာကြီးကျော်ကတကြီးဖြစ်ပြီးတော့အခုတော့ခုတကဘယ်နဲ့တန်ကပြန်ထွက်လာတယ်ဖလန်းတွေတိရတယ်သူရေကောင်စစ်တွေကလည်းပိုက်ခတယ်လေ
ဒီမနေ့မှာပေါက်သောပြင်နဲ့ဝေသာလီဘက်ကိုတက်မတော်စစ်ကြောင်းအင်အားတရာခန့်ရောက်ရှိလာချိန်မှာဘုံခွဲတိုက်ခိုက်ခဲ့တယ်လို့အဆိုပါရွာသားကပြောပါတယ်လက်ရှိဝေသာလီရွာသားတွေဟာရွာကိုစွန့်ခွာပြီးဘေးလွတ်ရာကိုသိမ်းရှောင်နေရတယ်လို့လည်းသူကဆိုပါတယ်ဒီကနေ့ဖြစ်ပေါ်တဲ့တိုက်ပွဲချင်းတွေကိုမသိရသေးပေမဲ့မနေ့ကမြောက်ဦးမြို့နယ်အုတ်ဖိုကံဘက်မှာမြန်မာစစ်တပ်နဲ့ရခိုင်အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့လို့မြန်မာစစ်တပ်ဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့ကမ္ဘောဒီးယားထုတ်ပြန်ရေးဖွဲ့အတွင်းရမှုဘုံမှုချုပ်စော်မင်းထွန်းကပြောပါရယ
်။မြောက်ဦးမှာကမနေ့ကတော့မြောက်ပိုင်းမှာဖြစ်ခဲ့တာရှိရဲ့ဗျ။မြောက်ဦးရဲ့မြောက်ဖက်မှာဖြစ်တာပါဗျ။ကျွန်တော်ဘက်ကထိခိုက်တာရရှိနေနေရှိတယ်။မြောက်ဦးမြောက်ဖက်6မှ9မှလောက်ရှိနေတယ
်။အင်ကန်လေးမနေ့ကအုတ်ဖို့ကန်တိုက်ပွဲချင်းတွေကိုတော့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါရယ်။
မဖြစ်တဲ့နေ့မနေ့ပေါ့ဒေတာကြီးမနေ့ကျတော့ခိုင်းတက်တော်နဲ့နေရဒီဗမာစစ်ကြောင်းတစ်ခုနဲ့တိုက်ပွဲဖြစ်တာရှိတယ်အဲ့ဒီအများဦးမြို့နယ်ဒီအုပ်ဖို့ကဏ္ဍမှာတိုက်ပွဲဖြစ်တာရှိတယ်အဲ့ဒီတိုက်ပွဲမှာလည်းဗမာစစ်တပ်ဖက်ကတော့ဟိုကြာဆုံးဖြစ်ရှိ
အုပ်ဖို့ကဏ္ဍတိုက်ပွဲမှာမြမသမတော်ဘက်ကဘူကြီးစစ်နုအပါဝင်အ ਨੇ ဆုံး6ဦးကြာဆုံးခဲ့တယ်လို့ဒေတာခံရွာသားတွေကပြောပါတယ်မေလ20ရက်နေ့မှာလည်းပလက်ဝါမြို့နယ်နဲ့ကြောက်တော်မြို့နယ်အစပ်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကပြောပါတယ်
ဒီဘူးချောင်းရွာရဲ့အနောက်ဘက်80ကီလိုမီတာခန့်အကွာမှာအဲ့ဒီအား300ကျော်ပါတဲ့ဗမာစစ်ကြောင်းကိုဒီခိုင်တပ်တော်ကွန်မန်ဒိုတွေကနေပြီးတော့ဖြတ်တောက်တိုက်ခိုက်ခဲ့တာရှိ။အဒီအချင်းတို့အတွင်းဖြတ်တောက်တိုက်ခိုက်မှုမှာဗမာစစ်တပ်ကနေပြီးတော့ဆေးဦးအထက်ကျဆုံးပြီးတော့ဒဏ်ရာရတာအများကြီးရှိတယ်ဗျ
။ဒီတိုက်ပွဲအတွင်းတပ်မတော်ဘက်ကထိခိုက်ကျဆုံးမှုများပြားတယ်လို့အေအေဘက်ကပြောပေမဲ့တီးခြားအသိမပြုနိုင်သေးပါဘူး။မနေ့ကလည်းစစ်ရေးသင်းမာနေတဲ့ဘူတီတောင်မြို့နယ်ကြံညိုပြင်ကြေးရွာကဆက်လီမောင်နှမတို့ဦးတေဆုံးခဲ့တယ်လို့ဒီတေဆုံးမှုမှာအရာဝတ်နဲ့ရခိုင်အေတပ်ဖွဲ့ကနေတပ်ဖြတ်ခဲ့တယ်လို့တမတော်သတင်းထုတ်ပြန်ရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
။ကြာမျိုးဒီကငါပြင်ရတော့ပဲဟိုအေဖွဲ့တိရနေရတာဖြစ်တယ်။သူစိုးဝင်နိုင်သွားတော့သူအဲ့ဒီမှာလာပါတယ်ကြာ။အဲ့ဒီမှာတော့ရဝဝစင်ထားတဲ့ရခိုင်လေးရောက်ဆိုင်ကယ်နဲ့ရောက်လာတယ်လို့ပြောတယ်။တက်နေတဲ့ဘူးကြီးရောက်မျိုးလိုက်ဖို့ကိုပြောတယ်လေ။ငါမောင်းတဲ့တော့လိုက်မပို့နိုင်ဘူးမှန်းတော့စကားနဲ့ရန်ဖြေတယ်ကြာ။ဒီကနေ့ပြည်သွားတဲ့ခါနဲ့ထိုးသွားတယ်လို့ပြောပါတယ်။အဲ့တော့မြန်စမ်းပါတော့ခုအမှုဖွင့်ထားတယ်ပေါ့
အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကတော့ကြံညူပြင်းရွာသားကိုအေးအေးဖွဲ့ကနေတပ်ဖြတ်ခဲ့တယ်လို့သတင်းထုတ်ပြန်ချက်ဟာမမှန်ကန်ဘူးလို့ပြောပါတယ
်အဲ့ဒါကကျွန်တော်တို့လည်းလုံးဝပတ်သက်နေမရှိဘူးဒါဗမာစစ်တပ်ကနေပြီးတော့အဲ့ဒီလူကိုဆက်လင်းနဲ့လိုက်ပို့ခိုင်းဒါပေါ့နော်ပေါ်တာဆွေးတာလို့ဒါပေမဲ့ဟိုလူကအဲ့ဒါမပို့ဘူးမပို့တဲ့ခါကျတော့သူတို့ကအဲ့ဒါမပို့ရကောင်းလားဆိုပြီးတော့ဟိုအဲ့ဒီလူကိုအမျိုးအသေးနဲ့နေပြီးတော့ပစ်တတ်တာပေါ့
မြမသမတော်နဲ့ရခိုင်လက်နက်ကင်အေးဖွဲ့တို့ကြားမေလအတွင်းမှာစိုက်ပွဲတွေဆက်ဆက်ဖြစ်ပွားနေတယ်လို့စိုက်ပွဲတွင်အရတားတွေထိခိုက်ဒေဆုံးမှုတွေကလည်းများပြားလာနေပါတယ်မေလ19ရက်နေ့ကကြောက်တော်မြို့နယ်မြောက်တောင်ကျေးရွာနဲ့မာလာကျေးရွာကြားပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့ကျောင်းနေရွယ်ကလေးငယ်တူဒေဆုံးပြီးတော့ဇနီးအောက်ကလေးတွေနဲ့ရွာသား၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်တပ်မတော်နဲ့ရခိုင်တပ်တော်အေအေတပ်ဖွဲ့ကြားစိုက်ပွဲတွေကြောင့်အရတား30ကျော်ဒေဆုံးခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူ90ကျော်စစ်ဘေးသိမ်းရှောင်နေရတဲ့ဒုက္ခသည်4000ကျော်ရှိနေတယ်လို့ရခိုင်ရေးကူညီဆောင်ရွက်နေတဲ့လူမှုဖွဲ့စည်းတွေကနေစည်းရင်းပြုစုထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ကုန်းအိမ်မရှင်အခုတော့နိုင်ငံတကာဆောင်းပါးဖဲဆက်ရအောင်ပါအီရန်နဲ့အမေရိကန်အကြားအရှိန်မြင့်ဖြစ်ပေါ်နေတဲ့တင်းမာမှုတွေဟာနှစ်ပေါင်း40ကြာအီရန်ရဲ့ကျူးလွန်ရန်စားမှုတွေကြောင့်ဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိတွေကလွှတ်တော်အမတ်တွေကိုအင်္ဂါနေ့မှာပြောကြားခဲ့ပါတယ်ဒါပေမဲ့အစိုးရရဲ့အဲ့ဒီလိုပြောဆိုမှုအပေါ်ဒီမိုကရက်အမတ်တွေကယုံကြည်မှုသိမ့်မရှိပဲအရှိအလဲပိုင်းကိစ္စကိုသတိထားချင်းကပ်ဆောင်ရွက်ဖို့တိုက်တွန်းပြောဆိုကြပါတယ်ဒီအကြောင်း VOA သတင်းVOA သတင်းထောက် Catherine Gibson သတင်းပေးပို့ထားတာကိုကုဇော်ဝဲလိုင်ကပြောပြချပါရစေ
ဤရနေပတ်သက်လို့သမရထရမ်အစိုးရရဲ့ရည်တည်ချက်ကိုတင်ပြခဲ့တဲ့အကြောင်းအမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နဟန်ကအခုလိုပြောပါတယ
် We do not want the situation to escalate. This is about deterrence, not
about ထိနေရီဒီထက်ပိုဆိုးလာမှာကိုကျွန်တော်တို့မလိုလားပါဘူးဒါဟာစစ်ဖြစ်ဖို့မဟုတ်ပဲကြိုတင်ကာကွယ်ဖို့ဖြစ်ပါတယ်ကျွန်တော်တို့စစ်လဲတိုက်မှာမဟုတ်ပါဘူးဒါဟာရှေ့လယ်ပိုင်းမှာရှိတဲ့ကျွန်တော်တို့ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ဖြစ်ပါတယ
်မကြသေးခင်ကပါရှန်ပင်လယ်ကွင်းမှာယူနိုက်တက်တင်မောက်ကိုတိုက်ခတ်ခဲ့တာနဲ့ဆော်ဒီရဲ့ပိုက်လိုင်းကိုတိုက်ခတ်ခဲ့တာတွေဟာအီရန်ရဲ့လက်ချက်ဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်ဒီအတိုင်းဆက်ဖြစ်နေမယ်ဆိုရင်တော့တုံ့ပြန်ဖို့နီလန်းပေါင်းစုံကိုဖွင့်ထားကြောင်းသမ္မတထရန့်ကပြောပါတယ
် I think Iran would be making a very big mistake if they did anything. If they do something it'll be met
အီရန်အနေနဲ့တခုခုလုပ်မယ်ဆိုရင်တော့ကြီးမားတဲ့အမာယွန်းကိုကျူးလွန်တာပဲဖြစ်ပါတယ်သူတို့တခုခုလုပ်မယ်ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်ခံရမှာပါဒါပေမဲ့သူတို့ဘက်ကလုံးမဲ့လက္ခဏာတော့မတွေ့ရပါဘူး
အစိုးရရဲ့တင်ပြလာမှုအပေါ်အထက်လွှတ်တော်မှဘာနီဆန်ဒါစ်လိုဒီမိုကရက်တွေဘက်ကယုံကြည်မှုသိမ်းမရှိလာပါဘူ
း I worry very much that intentionally or unintentionally we can
တင်ပြရတော့ဟုတ်ဟုတ်မဟုတ်ဟုတ်စစ်ဖြစ်လာမယ့်အရေးကိုကျွန်တော်စိုးရိမ်ပါတယ်စစ်ဖြစ်ပြီးဆိုရင်တော့တော်တော်နဲ့ပြီးမှာမဟုတ်ပါဘူ
းဒီတော့တွင် Twitter ပေါ်မှာစကားစစ်ထိုးပွဲဆက်ဖြစ်နေတာမှာသမ္မတထရမ့်အနေနဲ့လေးစားသမှုပြသင့်ကြောင်းအဲ့ဒီနေ့ကလည်းအလုပ်ဖြစ်နိုင်ကြောင်းအီရန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်အီရန်နျူကလ িয়ার သဘောတူညီချက်ကနေသမ္မတထရမ့်အစိုးရနှုတ်ထွက်လိုက်တာကြောင့်အမေရိကန်အတွက်လုတ်ပိုင်ခွင့်နည်းသွားကြောင်းအထက်လွှတ်တော်မှခရစ်မာဖီလိုဒီမိုကရက်တွေကပြောပါတယ
် If the Iranians aren't ready to talk and they are ramping up their provocative actions in
အီရန်ဘက်ကမဆွေးနွေးခြင်းမူဒေတာရင်းမှာရန်လိုတဲ့အပြုအမူတွေကိုဇက်တိုက်လုပ်နေတယ်ဆိုရင်တော့လက်ရှိအစိုးရဘက်ကဆွဆွဲပြောဆိုနေတာတွေနဲ့ကိုက်ညီနိုင်ပါတယ
်ဒါပေမဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်ပေါ်ပြင်းထန်တဲ့ policy တွေချမှတ်ထားတာကအလုပ်ဖြစ်တယ်လို့အထက်လွှတ်တော်မှလင်စီဂရမ်လို့ရီပပ်ဘလစ်ကန်တွေကရှုမြင်ပါတယ
် We're at a point in time where we're pushing back against the regime and we're resetting the rules
ဤရန်ဆိုရနောက်ဆုတ်သွားအောင်လို့ကျွန်တော်တို့လုပ်နိုင်နေပါပြီသူတို့နဲ့ဆက်ဆံတဲ့ပုံစံကိုလည်းပြန်ဆနေပါပြီဒါကြောင့်သူတို့သိအောင်ပြောလိုတာကအရင်ကကျွန်တော်တို့ကိုတိုက်ခိုက်ခဲ့တယ်ဤရက်ထက်ကတိုက်ပွဲတွေမှာအီရန်ကမြေမြုပ်မိုင်းတွေပို့ပြီးခဲ့တာကြောင့်အမေရိကန်စစ်သားအနည်းဆုံး300,000လောက်တေးခဲ့ရတယ်အဲ့လိုလုပ်နိုင်တဲ့အနေအထားတွေကျော်လွန်ခဲ့ပါပြီ
ဒါပေမဲ့လည်းအစိုးရရဲ့ရည်တည်ချက်ဟာ policy နဲ့မဆိုင်ဘဲနိုင်ငံရေးကစားနေတာလို့ဒီမိုကရက်အထက်လွှတ်တော်အမအာဒမ်ဆမစ်လိုပုဂ္ဂိုလ်တွေကသုံးသပ်ပါတယ်။အီရန်ရေးထောက်ခံမှုရနိုင်ဖို့ပြည်တွင်းမှာလည်းသမ္မတထရမ့်အတွက်အခက်အခဲရှိနိုင်ပြီးနိုင်ငံခြားရေး policy တွေမှာပါတီအလိုက်သဘောထားကွဲပြားနေကြတာကိုတွေ့ရပါတယ်။ဒီတော်တွင်သမ္မတကိုတရားစွဲဆိုဖို့ဒီမိုကရက်အမတော်တော်များများကတောင်းဆိုနေကြပါတယ်ခင်ဗျ။
ကိုယ်စားဝင်လိုက်တင်ပြတော်တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီချင်းမှာပဲ VOA ရုံမြင်သားကြအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ Asia Set 7ကျူရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ခရော့ကျန်းရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုချွတ်ချော်သိန်းကပြောပြပေးပါအောင်
အင်ဒိုနီးရှားနိုင်ငံရဲ့ဒီမိုကရေစီနှိကျလုပ်ငန်းစဉ်ကိုဟန်တာနှောက်ယှက်တဲ့ဘယ်သူကမှမဆိုတည်ထောင်မှာမဟုတ်ဘူးလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်။ရတဖွဲ့နဲ့ဖရာဘိုဘိုစူပြန်းတိုးကိုထောက်ခံသူတွေကြားပြစ်ပခဖြစ်တာကြောင့်လူသေဆုံးရတဲ့ထိဖြစ်ပြီးတဲ့နောက်မစ္စတာဝီဒိုဒိုကအဲ့လိုပြောတာပါ။ကြီးတဲ့ဘိုဂျိုဂျီအောင်စူပြန်းတိုးဟာသမ္မတရွေးကောက်ပွဲမှာမစ္စတာဝီဒိုဒိုကိုရှုံးနိမ့်ခဲ့တာပါ။ဒီကနေ့ရုံးဝန်ဆန်ခတ်ဖြစ်တာကနေလူ6ယောက်ထဲမှနေသေဆုံးပြီး200ကျော်ဒဏ်ရာရတယ်လို့ဂျကာတာမြို့တော်အုပ်ချုပ်ရေးမှူးကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကကျင်းပတဲ့လွှတ်တော်သက်တမ်းဝဲရွေးကောက်ပွဲကြားလတ်တွေကိုဒီကနေ့ကျင်းကြတာမှာသမ္မတရိုဒီဂိုဒူတာတရဲ့မဟာမိတ်တွေကအထက်လွှတ်တော်အမတ်နေရာအများစုကိုနိုင်ရသွားကြပါတယ်။အထက်လွှတ်တော်အမတ်24နေရာမှာလက်လက်နေရာ12နေရာအတွက်နိုင်ရသွားကြသူတွေထဲမှာအရှင်အာနာရှင်ဟောင်းဖာဒီနန်မာကိုစ်ရဲ့သမီးဖြစ်သူဂျိုဆဖာမာကိုစ်အငင်းပွားစရာမွေးစည်တက်ဖြစ်ရေးစီမံကိန်းကိုဦးဆောင်သူရဲချုပ်ရိုနယ်ဒယ်လာရိုစာသမ္မတရဲ့အကြံပေးခရစ်စတိုဖာဂူရိုပါဝင်ပါတယ်။အမေရိကန်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ဟာအားနှစ်သားလောက်ပဲအသိဉာဏ်ရှိသူဉာဏ်ရည်နှိမ့်တဲ့အယူတယောက်ဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကဒီကနေ့အပြင်းအထန်ပုတ်ခတ်ပြောဆိုပါရတယ်။ဒါဟာ2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးမြောက်ကိုရီးယားနိုင်ငံရဲ့ပထမဆုံးအထင်ရှားပြောဆိုချက်ပါ။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ကိုလူဆိုးတယောက်အာဏာရှင်တယောက်အဖြစ်မစ္စတာဘိုင်ဒန်ကမကြာသေးခင်ကပဲတုံ့နှုံပြောဆိုခဲ့တဲ့ပေါ်မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနရဲ့ဆောင်းပါးတစ်ပုဒ်မှာဝေဖန်ထားတာပါ။မြန်မာနိုင်ငံမှာငားကြခီးစဉ်နဲ့ရောက်နေတဲ့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာမေလ22ရက်အင်္ဂါနေ့မှာဘူတိတော်နယ်မောင်တော်မြို့နယ်တွေကကြေးရွာတွေကိုတွားရောက်လည်လာခဲ့တယ်လို့အစိုးရကဒီကနေ့သတင်းထုတ်ပြန်ထားပါဗျာ။
ဒ တဲ့ရင်အချင်းချက်ကိုကိုကျော်ကျော်သိမ်းပြောပြသွားတာပါဒီညနေစီစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Justin Tweets ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ30 kHz 11883ညလိုင်းဒိုမီတာ57 kHz 9335နဲ့လိုင်းမီတာ190 kHz 15905တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနှင်္ဂလာပါ
This program has come to you from the Voice of America, Washington. Thank you.